မြန်မာနိုင်ငံမှာဆရာနာတင်မှုစန့်ကျင်ရေးဒီကနေ့ဆန္ဒပြကြတဲ့အထက်ကရန်ကုန်မြို့နယ်မန္တလေးမှာဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မှာ၄ယောက်မန္တလေးမှာ၃ယောက်အဖမ်းခံခဲ့ရတာပါ။တခါရန်ကုန်မြို့တာမွေမြို့နယ်ကအုပ်ချုပ်ရေးမှူးတယောက်တင်းနဲ့ပြစ်တက်ခံခဲ့ရပါတယ်။အခုလိုဖမ်းဆီးအပြစ်ခံတဲ့နိုင်ငံတော်ဝန်ကဆန္ဒပြဝယ်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ။
ရန်ကုန်မြို့မှာအခြေအနေပေတိုင်းဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်အုပ်စုတွေကလှိုင်မြို့နယ်ဘရင်တော်လမ်းမပေါ်မှာဆန္ဒပြခဲ့ကြသူတွေဒီကနေ့ဖြိုခွဲခံခဲ့ရပါတယ်။စတင်ချီတက်ပြီးတော့မကြာခင်မှာကိုပဲဖြိုခွဲခံခဲ့ရတာဖြစ်ပါတယ်။ဆန္ဒပြလူငယ်အနည်းဆုံး၄ယောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြအဖွဲ့မှပါဝင်သူလူငယ်တယောက်က VOA ကိုပြောပြပါတယ်
။မနက်၈နာရီ50ဆိုရင်ရိတ်စာမဲဆိုပြီးအပေါ်လုံးအယုံပုံစံကြောင်းပြီးကိုလို့အပေါ်လုံးနေနေကြတဲ့အချိန်မှာသူကပါလဲဆိုတော့တကားလေးကြီးရှေ့ကနေဖြတ်သွားတယ်။ဖြတ်သွားပြီးတော့လမ်းလေတိုင်းမှာရေဟိုကိုကြီးတို့ပုံစံအောင်တွေ့သွားပြီးတော့လမ်းလေတိုင်းမှာရေတောင်းစီလာချောက်သွားတယ်။ရေတောင်းစီလာချောက်သွားတယ်။လာချောက်သွားပြီးတော့သူကအခုကိုကြီးတို့တပိတ်စလဲထွက်လာတော့ခေါ့။စားထွက်တာနဲ့သူတို့ရေတောင်းစားထွက်ပြီးတော့ကိုကြီးတို့ခြေလမ်းလေး၁၀လမ်း၁၅လမ်းလောက်ပဲလမ်းရသေးတယ်။ခြေလမ်း၁၀လမ်း၁၅လမ်းလောက်ပဲလမ်းရသေးတယ်။အနေထားတစ်ခုမှာသူတို့ကဘာဆိုတော့နောက်ကနေပြီးတော့ပြေးလိုက်တာ။အဲဒါကတော့ uniform နဲ့ပေါ့နော်ပြေးလိုက်တာ။ပြေးလိုက်တဲ့အချိန်မှာကိုကြီးတို့အကုန်လုံးအဖွဲ့အကုန်လုံးလွတ်တယ်။လွတ်လိုက်တဲ့အချိန်မှာအဲ့မှာကလေးအဲ့ကလေးလေးရောက်ကြတော့သူတို့ကမဘန်းလောက်ပါဘူးဆိုရင်အနေသားနဲ့အလွတ်တိုင်ဆိုင်မှာရှောင်နေတဲ့အနေသားတစ်ခုမှာအဲ့အချိန်မှာဝယ်အရွက်ဝင်နေပြီးစောတီလို့ပဲပြောမှာပြီးစောတီတွေပေါ့အရွက်ဝင်နေပြီးစောတီတွေကအဲ့ကလေးလေးရောက်ကိုပုံဆွဲပြီးဆော့ခေါ်ဆွဲခေါ်ပြီးဖမ်းသွားတာသူလောစေတော့လိုက်စုံစမ်းနေအဲ့ဒါကတော့သူတို့ရဲစခန်းမှာပဲထားတယ်လူလေပြောတယ်ဟိုညနေဆိုရင်တော့၄နာရီလောက်ဆိုရင်တော့သူတို့စကြောပြီးပုံမယ်လို့ကြားတယ်
သူပြောတဲ့အထက်ကပြူစောတီဆိုတာကတော့စစ်ကောင်စီကိုလိုလားတဲ့အဖွဲ့ကိုပြောတာဖြစ်ပါတယ်။မန္တလေးမှာလည်းဒီကနေ့နေ့လယ်ပိုင်းမှာထွက်တဲ့အောင်ပင်လယ်ပင်မတပိတ်စစ်ကြောင်းလူစုခွဲတဲ့အချိန်မှာတော့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်၃ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မြို့တောင်မွေမြို့နယ်ကြောင်မြောင်းသတိပဋ္ဌာန်လမ်းမှာတော့ကြောက်ကွက်တဲ့ရက်ကွက်အုပ်ချုပ်ရေးမှူးအမျိုးသမီးတဦးသူ့ရဲ့ဦးခေါင်းကိုတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။မနေ့ဆယ်နာရီလောက်ကအုတ်ချုပ်ရင်မှုတော်ဆိုးဆိုးလွင်သူ့ရဲ့ကားထဲမှာထိုင်နေတဲ့အချိန်မှာတနက်နေ့အနီးကပ်ပစ်ခံခဲ့ရတာပါ။ဒါကသူတို့လက်ချက်ဖြစ်ပါတယ်လို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နေ့စဉ်သူ့ရဲ့သွာလာမှုပုံစံတွေကိုစောင့်ကြည့်လုပ်ကြံခဲ့တယ်လို့ပြောပါတယ်။အခုဆိုရင်တော့ရန်ကုန်မြို့မှာဒေါ်ဆိုးဆိုးလွင်မှာအပါဆိုလို့ရှိရင်အုတ်ချုပ်ရင်မှုအနည်းဆုံး၄ဦးထက်မနည်းအသက်ခံခဲ့ရပြီဖြစ်ပါတယ်။တာကေတာမြို့နယ်ကအုတ်ချုပ်ရည်မှုတူဓာတ်ထိုးအသက်ခံခဲ့ရတယ်လို့လှိုင်းသာယာမြို့နယ်မှာလည်းအုတ်ချုပ်ရည်မှုတူဓာတ်ထိုးခံခဲ့ရပါတယ်။လမ်းမတော်မြို့နယ်အမှတ်3ရပ်ကွက်အုတ်ချုပ်ရည်မှုတယောက်လည်းမေလတုန်းကဥကောင်းကိုတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲ့ဒီတပ်ဖြတ်မှုတွေဘယ်သူကဘယ်လိုလုပ်နေသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။တခါရန်ကုန်မြို့မှာပဲပြည်လန်းအင်းရကံပေါင်း၈အပါဝင်ဘုံသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။ဆရာနာသိမှုကိုစန့်ကျင်ဆန္ဒပြမှုတွေကတော့တခြားနယ်မြို့တွေမှာလည်းဒီကနေ့ရှိခဲ့ပါတယ်။ဒီကနေ့တဝယ်မြို့ဆန္ဒပြသူတွေကဈေးတွေထဲမှာလှည့်လည်ဟောပြောခဲ့ပါတယ်။တဝယ်မြို့ကရက်ကွက်နှစ်ခုမှာလည်းလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာရန်တွေချိတ်ဆွဲပြီးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်
။စကြောင်းချီတက်တဲ့ပုံစံတွေကတော့ဒီနေ့ဈေးတွေမှာဟောပြောမှုတွေလုပ်တယ်။ပြီးတော့လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာပြားဆိုင်ဖို့ခိုင်ဆောင်ပြီးတော့ဒီဆန္ဒပေါ်ထွန်းမှုတွေလုပ်တယ်ဒီနေ့ဒွေမြို့ပေါ်မှာဒီပုံမရက်ွက်နဲ့ချစားပြရက်ွက်ကိုပိတ်ထားတဲ့ဒီစစ်ကောင်စီကနေပြီးတော့ဒီရက်ွက်တွေကိုရက်ွက်ဝင်ထွက်အဓိကလမ်းမကြီးတွေကိုဆန်းကျိုးတွေနဲ့ကာပြီးတော့ပိတ်ထားတဲ့ဟာတွေရှိတယ်လေတရားတွေကိုတော်တော်များများသူကဝင်ပေါက်ထွက်ပေါက်ဖြစ်တဲ့တရားတွေကိုအကုန်လုံးပိတ်လိုက်တယ်ဆန်းစုကျိုးတွေနဲ့ပိတ်ထားတယ်အဲ့တရားပိတ်ထားတဲ့နေရာမှာဒီနေ့လောကအုပ်ချုပ်ခွင့်မရစေရဆိုတော့ဒီဆိုင်ဘုတ်ချိတ်ကြပြီးတော့အစေးမီတွေနဲ့ပြန်လာတယ်အဲ့ဒါမျိုးတွေလုပ်တယ်ဒီနေ့
တဝဲမျိုးရဲ့ရက်ကွက်တချို့မှာတော့စစ်ကောင်စီတပ်ကလာရောက်တက်ဆွဲပြီးတော့ညဘက်မှာလည်းတနက်နေ့ပြစ်ဖောက်တာတွေလုပ်နေတာကြောင့်အဲ့ဒီအနီးနားမှာနေကြတဲ့ဒေသခံတချို့ရှောင်တိတ်နေရပါတယ်ဆန္ဒပြပွဲတွေကိုရတဲ့ပုံစံနဲ့ဆက်ပြီးတော့လုပ်နေကြတဲ့ဖားကန့်ကလေးရင်းမပင်လောင်းလုံးပါဝင်ညောင်ဦးမုံရွာနဲ့လက်ပတောင်းတောင်ဒေသတွေမှာလည်းဆရာနာရှင်ဆန့်ကျင်သပိတ်မောက်လှုပ်ရှားမှုတွေဒီကနေ့ဆက်လုပ်ခဲ့ကြပါတယ်ရှင်
။မတ်စုံမွန်ပြောပြပေးခဲ့တာပါခင်ဗျာ။